ပြပကိုကောင်တင်ပို့ပြီးတော့ပုံပို့တဲ့ကုံရဝင်ငွေစည်းရုံးကိုပြန်ပြီးမတင်ပြနိုင်တဲ့အတွက်စစ်ကောင်စီဘက်ကနေအရေးယူထားတဲ့ကုမ္ပဏီပေါင်းက900ကျော်သွားပါပြီ။တချို့ကုမ္ပဏီတွေက American Dollar 380နီးပါးလောက်ကိုပြည်ရင်းဘဏ်ကိုလွှဲပြောင်းပြီးဆင်းရဲရှင်းရမှာဖြစ်ပါတယ်။ဒါပေမဲ့ဗဟိုဘဏ်ကနေတတ်မှတ်ထားတဲ့ပြန်ပနဲ့ကွာဟနေတဲ့နိုင်ငံခြားငွေလဲနှုန်းအပါအဝင်နှစ်ကြာတဲ့ဆင်းရဲဟောင်းတွေကိုပြန်ပြီးရှင်းဖို့မလွယ်လှဘူးလို့ကုမ္ပဏီတွေဘက်ကပြောပါတယ်။ရန်ကုန်ကပြေးဖို့တဲ့ဒီသတင်းကိုတော့ကိုဇော်မှုကျော်ကဆက်ပြီးပြောပြပေးမှာပ
ါပြည်တွင်းကိုဝင်ရောက်လာတဲ့နိုင်ငံသားငွေအမေရိကန်ဒေါ်လာကိုအဝင်မပြမိတဲ့အတွက်လိုင်စင်သိမ်းခံရတဲ့ပို့ကုန်သွင်းကုန်ကုမ္ပဏီပေါင်း923ခုရှိသွားပြီလို့ကုမ္ပဏီရေးရအကြံပေးလုပ်ငန်း MES က VOA ကိုပြောပါတယ်ဗဟိုဘဏ်ရဲ့ဥပဒေပါပြဋ္ဌာန်းချက်အတိုင်းပြည်ပတင်ပို့မှုကရတဲ့နိုင်ငံသားငွေအလုံးကိုကုမ္ပဏီတိုင်းကရက်60အတွင်းမှာစည်ရင်ရှင်းပေးရမယ်လို့ပြန်ပြီးကြက်မှတ်လိုက်တဲ့အတွက်အခုလိုကုမ္ပဏီအများအပြားအေးအေးခံရတာပါပိတ်သိမ်းခံရတဲ့ကုမ္ပဏီ900ကျော်ကပြည်တွင်းကိုလွှဲပြောင်းပေးရမယ့်ပမာဏကအမေရိကန်ဒေါ်လာတန်းချီရှိနိုင်တယ်လို့ခန့်မှန်းနေကြပေမဲ့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူတာကြောင့်ဒါကိုတက်ချက်ဖို့တော့ခက်ခဲတယ်လို့ MES ကပြောပါတယ်
ဘောမားအမေရိကန်အားကြီးကတော့တခြားဟွန်ဒီလိုဘာလို့များလို့လည်းဝင်ခါပြီးတာဒါမှမဟုတ်ရှင်လည်းတခြားအင်ပို့လုပ်တဲ့သူတွေကိုအန်ဒီအပေးမှာနှမ်းရောင်းပြီးတော့ဆက်ထားပြီးတာဟာဒီပေါ့အဲဒါပေမဲ့အခုကျမှသတော်အဒီရာကိုပြန်ပြီးတော့မှဟိုဥပဒေအရအခုမှပြန်ပြီးတော့အသိဉာဏ်မှုကျွန်တော်လုပ်တဲ့ခါကျတော့အဲ့မှာဟိုမဝင်ရသေးတဲ့ခါတွေကပြည့်ရမှုပေါ့ငွေရတဲ့ခါကျတချို့ကျတော့တစ်ပေါင်းနှစ်ပေါင်းကျန်တယ်တချို့ကျတော့ရှင်းတယ်နေရာ3-4ပေါင်းကျန်တယ်3-4ပေါင်းကျတော့ကျွန်တော်ကဟိုစတင်ပြန်ဝင်တော့မဖြစ်နိုင်ဘူး
ကုမ္ပဏီပေါင်း900ကျော်စီကရမယ်ကြွေးကြံပမာဏနဲ့ပတ်သက်လို့ဗဟိုဘဏ်နိုင်ငံသားသုံးငွေစီမံခန့်ခွဲရေးပို့ကုန်သွင်းကုန်ဌာနကို VOA ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေအတိုင်းမလုံဆောင်တဲ့ကုမ္ပဏီပေါင်း158ခုကဒါရိုက်တာအဖွဲ့ဝင်တွေကိုလည်းနာမည်ပြစီရင်သွင်းပြီးအရေးယူခဲ့တယ်လို့ဗဟိုဘဏ်ကမေလ9ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီလိုနာမည်ပြစီရင်ကြောင့်လုပ်ငန်းတွေပုံမကြန့်ကြာသွားတယ်လို့လုပ်ငန်းလိုင်စင်အသိခံရတဲ့ကုမ္ပဏီပိုင်ရှင်တဦးက VOA ကိုပြောပါတယ်
။များတော့များတယ်တချို့လည်းတို့ကဟိုတချို့ဆိုသိန်းကုန်နေတယ်လားရှိတယ်။နည်းနည်းဟုတ်တယ်။ကျွန်တော်လည်းကျွန်တော်ဒီကတော့အခုလိုပဲမှတ်ဆောင်နေရတယ်။ကျွန်တော်ကိုသိန်းကုန်လို့ပြောတယ်။ကိုယ်နဲ့လည်းမလို့ဖြစ်နေ။ဒီလိုပြန်ပြီးလုပ်လိုက်တယ်ကျွန်တော်တို့ကတော့ဥမာကျင်းနေစမကြီးတဲ့ပုံနဲ့ဆိုပြန်ပြီးနေရအောင်ရှိတယ်။ဒီလိုတော့ဒီလိုရင်းနေနေနေဒီလိုတော့ကိုယ်ကတမလက်တော့ဆောင်ပြန်မှာပြင်နေတင်တော့ပြင်းနေတော့သွားရတယ်။
မေလ6ရက်မှာကုမ္ပဏီပေါင်း346ခုမေလ9ရက်မှာကုမ္ပဏီ158ခုမေလ12ရက်မှာကုမ္ပဏီ19ခုစုစုပေါင်းကုမ္ပဏီ923ခုဟာလိုင်စင်ပိတ်သိမ်းခံထားရပါတယ်ဒီအထက်မှာစည်ရင်ရှင်းပြီးတဲ့ကုမ္ပဏီတချို့ရှိပေမဲ့စည်ရင်တွေကိုလက်တလုံးမှာမြမစီဝါရေးနဲ့ကုသန်းရောင်းဝယ်ရေးဌာနကမထုတ်ပြန်သေးပါဘူးပြည်တွင်းပန်စည်ရင်တွေကိုပို့ကုန်ကရရှိတဲ့နိုင်ငံသားငွေစည်ရင်ထည့်သွင်းဖို့ပြက်ကွက်မယ်ဆိုရင်ဗဟိုဘဏ်ရဲ့နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေပုံမှန်42ကနဲ့ထောင်တန်းငွေတန်းချမှတ်နိုင်ပါတယ်။ဒါပေမဲ့ဘဏ်ငွေလွှဲပြီးကြောင်းကြွေးကြံမရှိတော့ကြောင်းဗဟိုဘဏ်ကိုတင်ပြပြီးရင်တော့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဌာနကလိုင်စင်ပြန်ဖွင့်ပေးနိုင်တယ်လို့ကုမ္ပဏီအကြံပေးဝန်ဆောင်မှုလုပ်ငန်း MES ကပြောဆိုထားပါတယ်။